မြန်မာနဲ့အိန္ဒိယအစိုးရတို့အချင်းချင်းပူးပေါင်းဆောင်ရွက်တဲ့ကလတန်စီမံကိန်းမှာသုံးမဲ့လောင်စာဆီနဲ့စားနပ်ရိက္ခာတဲတဲ့12ဘိန်းတက်ကုန်တင်ကားကိုချင်းပြည်နယ်ပလက်ဝမြို့နယ်အတွင်းရခိုင်လက်နက်ကိုင်အဖွဲ့ AA ကမနေ့ကမီးတင်ရှို့လိုက်တယ်လို့ချင်းပြည်နယ်အစိုးရဘက်ကပြောပါတယ်။မြန်မာစစ်တပ်နဲ့ AA အဖွဲ့တို့ကြားစီရေးတင်းမာနေတဲ့အခြေအနေကြောင့်လုံခြုံရေးအားနည်းလို့စီမံကိန်းဟာတတ်မှတ်ရက်အတွင်းပြီးစီးနိုင်တဲ့အခြေလက်မရှိတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါချင်းပြည်နယ်ပလက်ဝမြို့နယ်မှာကလတန်စီမံကိန်းတည်ဆောက်ရေးလုပ်ငန်းခွင်အသုံးပြုဖို့73စီနဲ့စန္ဒရိခာတင်ဆောင်လာတဲ့စစ်နှဘိန်ရင်ကိုပလက်ဝမြို့မြောက်ခင်မှာရခိုင်လက်နက်ကိုင်အဖွဲ့ကနေမီးရှို့ဖျက်ဆီးခဲ့တယ်လို့ချင်းပြည်နယ်ဆိုရဖွဲ့စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ
်မနေ့က10နာရီဝန်းကျင်လောက်မှာ72ဘိန်ကမီးရှို့ခါတယ်အခုကျွန်တော်မြန်မာနိုင်ငံနဲ့အင်ဂျင်နီယာတွေဆိုရင်ပူလန်ဖောက်တယ်လမ်းဖောက်နေတဲ့အဲဒီအိန္ဒိယဆိုင်ကနေပြီးတော့သူတို့ရဲ့ဆိုင်ရန်တရားတွေမောင်းဖို့သူရဲ့ဝန်ထမ်းတွေစားဖို့အဲ့ဒီဟာကိုဒီစစ်ပီကျတော့ကတဲရတာခက်ခဲဖြစ်တဲ့သူကပကုတ်ခူကနေပြီးတော့ဒီဇယ်စီနောက်ကအောက်တင်းစီနောက်ဆန်စီစားပေးပါနော်ဒီအရာဒီကိုပြေလာတော့72ဘိန်းကအကြည့်ဘလောက်ရောက်ခါနေ15မိုင်ဘူးဒီဒီဘလောက်မှတည်းမတည်းနဲ့ဆယ်နားလေးမှာအဲ့ဒီဖို့ရရက်တက်ပြီးတော့မှအဲ့ဒီကားကိုစစ်ဆေးပြီးတော့ရရှိလိုက်တာပေါ့နော်ဟို73စီပြပါတယ်မင်းရတော့ချက်ချင်းလောင်ပြီးတော့ကားစကယ်လီတန်ပဲကျန်တော့72ဘိန်းက
ဖေဖော်ဝါရီလ29ရက်နေ့ပခုတ်ကူဘက်ကတင်ဆောင်လာတဲ့73စီနဲ့စန္ဒရိခာတင်ရင်ကိုပလက်ဝမြို့နယ်မိုင်တန်120နီးမှာမိရှုဖြက်စီလိုက်တာလို့သူကဆိုပါတယ်။စီမံကိန်းအတွက်အသုံးပြုမဲ့လောင်စာစီနဲ့ရိခာတင်ရင်မိရှုလိုက်တာနဲ့ပတ်သက်လို့အေးပြောခွေရခိုင်ဒုက္ခကတော့
လို့လို့စီတော့ကျွန်တော်အသေးစိတ်တော့မသိသေးဘူး။ဒါမဲ့လို့ပြေကြတာကတော့ဒီကျွန်တော်တို့ကတော့ထုတ်ပြန်ချက်တွေလည်းအချင်းချင်းထုတ်ထားပြီးအဲ့လိုမျိုးတခုခုနေယူသွားလာမယ်ဆိုလို့ရှိရင်ဒီစစ်ဖြစ်နေတဲ့နေရာတွေမှာအကြောင်းကြားပြီးမှသွားလာပါဆိုတဲ့ဥစ္စာကိုကျွန်တော်တို့ကကတာအချင်းချင်းဟိုထုတ်ပြန်နေတဲ့ထုတ်ပြီးတော့ပြောထားတာရှိတယ်။စစ်ဖြစ်နေတဲ့နေရာထဲမှာတပင်းမပေးခဲ့အဲ့လိုမျိုးသွားလာလို့ရှိရင်တော့နေချင်းတပ်ဖွဲ့တွေကတော့သူတို့ဟိုလောက်တဲ့လောက်ခိုက်တာတော့လုံးပါ
2019ခုနှစ်နိုဝင်ဘာလ30ရက်နေ့မှာပလက်ဝမီဆိုရာလမ်းစီမံကိန်းအတွက်တည်ဆောင်လာတဲ့တင်မောကိုအေရခိုင်လက်နက်ကင်ဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ပြီးခဲ့တဲ့မလ16ရက်နေ့တုန်းကကလတန်မြို့ကူသရားအတွက်အသုံးပြုဖို့ရန်ကုန်ကနေတင်မောနဲ့တည်ဆောင်လာတဲ့သရားတံပေါင်းတန်ချိန်300နီးပါးကိုအေဖွဲ့ကနေမီးရှို့ဖျက်ဆီးခဲ့ပါတယ်။ဒီလိုပစ်ခတ်ရတာဟာပစ္စည်းတင်ဆောင်မှုမှာအေဖွဲ့ကိုကြောင်ကြားမှုမရှိတယ်လို့စစ်တပ်ရဲ့လက်နက်ရိခတ်တင်ပေါ်တွေပါလာလို့ပြစ်ခတ်ရတာဖြစ်တယ်လို့အေအေတာဝန်ရှိသူတွေကပြောပါတယ်ဒီလိုလုံခြုံရေးရစိုးရိမ်နေရတဲ့အခြေအနေတွေကြောင့်မြန်မာနဲ့အိန္ဒိယနိုင်ငံဆိုရတို့ပူးပေါင်းဆောင်ရွက်နေတဲ့ကလတန်ဘက်ဆုံစီမံကိန်းဟာတာမန်ရဲ့ပြည်စည်းအောင်မလုပ်ဆောင်နိုင်ဘူးလို့စီပင်ဝန်ကြီးဦးစိုးထက်ကဆက်ပြောပါတယ
်အိန္ဒိယဆိုရနဲ့မြန်မာဆိုရရဲ့လုပ်တဲ့စီမံကိန်းပေါ့နော်2019လောက်ကဟိုလုပ်တဲ့စီမံကိန်းပေါ့အခု2020မေလဆိုပြီးရမယ့်စီမံကိန်းနေနေမေးကြနာနဲ့မလုံးကြုံတာနဲ့အဲဒီဝန်ထမ်းတွေလိုလက်လုပ်လို့မရတာနဲ့အဖန်ခံရတာနဲ့အဲ့လိုမျိုးကြီးကြောင့်နှောင့်နှေးကျနေပြတော့ဒီသူ့ရဲ့မူလတမထားတဲ့2020မေလမှာပြည်အောင်လောအောင်စီမံကိန်းမှာဒီနောက်ကျနေပေါ့နော်
ဒါအပြင်ချင်းမြင့်နယ်ပလက်ဝမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ဖေဖော်ဝါရီပထမပတ်ကစပြီးတော့ကြောက်တော့ပလက်ဝရေလန်းချောင်းသွာလာမှုရပ်ဆိုင်းခဲ့တာပါလက်ရှိပလက်ဝမြို့နယ်မှာအခြေခံစားသောက်ကုန်တွေစည်တက်နေတယ်လို့ဒေသခံကိုကျော်မြင့်ကပြောပါတယ်
ကစားသောက်ကုန်တွေကလုံးစင်းနေနေတာလေအေးဘာမှမရှိဘူးခုစံတွေပါလို့ဆိုရင်ပြတ်ကုန်ကြီးကြီးတက်တာတော့ပါလို့ဆိုရင်လည်းတပိတ်တော့6000တက်တော့ဆိုရင် 9000 အဲ့လောက်ဖြစ်တော့ပြင်းနေတယ်
တိုင်းနယ်ပြည်နယ်နဲ့ကချင်းပြည်နယ်ဟာဖွံ့ဖြိုးမှုနောက်ကျဆုံးနဲ့လမ်းမဆက်တွေရေခက်ခဲဆုံးပြည်နယ်လည်းဖြစ်ပါတယ်။မြန်မာစစ်တပ်နဲ့အေအေတို့ကြားစိုက်ပွဲဖြစ်ပွားနေမှုကြောင့်ပလက်ဝမြို့နယ်ဟာညမဆွေရအမိတ်ထုတ်ပြန်ထားတဲ့အပြင်အင်တာနက်လိုင်းတွေလည်းဖေဖော်ဝါရီလ3ရက်နေ့ကစလို့ဖြတ်တောက်ချင်းခံစားရပါတယ်ခင်ဗျာ။